ပြင်သစ်ပိုက်ထုတ်ထွက်ရေနံကုမ္ပဏီဟာသူတို့ရင်းနှီးမြှုပ်နှံထားတဲ့မြန်မာနိုင်ငံအတွင်းကဗရမယာဓာတ်ငွေပိုက်လိုင်းစီမံကိန်းကနေပထမအကြိမ်ဓာတ်ငွေထုတ်လုပ်မှုကိုစတင်လိုက်ပါပြီ။ရန်ကုန်မြို့နယ်ကီလိုမီတာ220အကွာလောက်မှာရှိတဲ့ဗရမယာဓာတ်ငွေပိုက်လိုင်းစီမံကိန်းဟာရတနာဓာတ်ငွေပိုက်လိုင်း200အထိတိုးချဲ့သွားမှာဖြစ်ပြီး2020ပြည့်နှစ်နောက်ပိုင်းမှာတော့တစ်နှစ်အတွင်းဓာတ်ငွေထုတ်လုပ်မှုဟာ8ဘီလီယံကုဗမီတာအထိအမြင့်ဆုံးထုတ်လုပ်နိုင်မှာဖြစ်ပါတယ်။ဗရမယာဓာတ်ငွေပိုက်လိုင်းစီမံကိန်းတည်ဆောက်ရေးလုပ်ငန်းထဲမှာရတနာဓာတ်ငွေပိုက်လိုင်းထုတ်လုပ်ရေးလုပ်ငန်းပစ္စည်းတွေကရိယာတွေနဲ့ဆက်သွယ်တဲ့ဓာတ်ငွေတူးစင်အစ်တစ်ခုအပြင်ဒီဗရမယာဓာတ်ငွေပိုက်လိုင်းကနေဓာတ်ငွေထုတ်လုပ်နိုင်မဲ့ဓာတ်ငွေတွင်၄တွင်အတွက်ဒူးဖော်ရေးလုပ်ငန်းတွေပါဝင်ပါတယ်။လာမယ့်နှစ်တွေအတွင်းမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတို့ရဲ့စီးပွားရေးတိုးတက်မှုကိုပံ့ပိုးပေးတဲ့အနေနဲ့ဈေးနှုန်းတက်တက်တသားနဲ့တန့်ရှင်းပြီးယုံကြည်အားထားရတဲ့ဓာတ်ငွေတွေမျှဝေပေးလို့ရအောင်ဒီစီမံကိန်းကအတန်းလိမ့်ထန်ချလှုပ်ဆောင်သွားမှာဖြစ်တယ်လို့ထွတ်ထွတ်ရေနံကုမ္ပဏီရေနံရှာဖွေထုတ်လုပ်မှုအကြီးအကဲကပြောပါတယ်။ဗရမယာဓာတ်ငွေပိုက်လိုင်းစီမံကိန်းဟာ2014ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးအလုပ်သမားပေါင်း5000နဲ့တည်ဆောက်ခဲ့တာဖြစ်ပါတယ်။ထွတ်ထွတ်ရေနံကုမ္ပဏီဟာစီမံကိန်းကိုအမေရိကန်ရေနံနဲ့တဘာဝဓာတ်ငွေကုမ္ပဏီကြီး Chevron Unocal Corporation နဲ့ဒီထိုင်းနိုင်ငံရေနံကုမ္ပဏီကြီး PTTEP ပြီးတော့ဒီမြန်မာအစိုးရပိုင်းမြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE ကုမ္ပဏီတို့နဲ့ဖက်ဆလုပ်ကိုင်နေတာဖြစ်ပါတယ်ရှင်။